နေပြည်တော်ကမြို့နယ်ရှင်းမြုံနယ်မှာဝင်ရောက်ရှင်းပြိုင်မဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီကအငိမ့်စားဗိုလ်ချုပ်ကြီးဦးလာထေဝင်အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးဝေလွင်လယ်ယာစိုက်ပျိုးရေးနဲ့စည်မျဉ်းဝန်ကြီးဌာနဝန်ကြီးဦးမြင့်လိုင်ဆက်သွယ်ရေးဤပညာနဲ့သတင်းအချက်အလက်ဝန်ကြီးဟောင်းဦးမြတ်ဟင်အပါဝင်ကိုယ်စားလှယ်လောင်းစေဦးတက်ရောက်ခဲ့ပါတယ်ဇီယာသီရီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းအငိမ့်စားဗိုလ်ချုပ်ကြီးဦးလာထေဝင်ကပြောင်းလဲချိန်တက်ပြီဆိုတဲ့စကားလုံးကိုသဘောကျကြောင်းနဲ့ဘာတွေပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုအခုလိုပြောခဲ့ပါတယ်တိတ်ကာလကဖော်ဆောင်ခဲ့တဲ့နိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေပြည်တွင်းတောင်းကျမှုတွေကြောင့်ပြည်သူတွေဘဝနှိမ့်ကျစေခဲ့ပြီးအဲ့ဒီသင်ခန်းစာတွေကိုယူပြီးပြည်ပြန်ပြောင်းလဲမှုတွေကိုစက်ခိုင်ဖွံ့ဖြိုးရေးပါတီကဖော်ဆောင်နေတယ်လို့ပုပ္ပတတိမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးဝေလွင်ကပြောပါတယ
်အတိတ်ကာလတုန်းကဖြစ်ခဲ့တဲ့မအောင်မြင်တဲ့နိုင်ငံရေးစနစ်တွေမအောင်မြင်တဲ့စီးပွားရေးစနစ်တွေဒီရက်ပေါ်ပြီးတော့ဆိုတာကကျွန်တော်တို့လွတ်လပ်ရေးရတဲ့အဖြစ်နေတဲ့ပြည်တွင်းတောင်းကျမ်းမှုတွေဟာကျွန်တော်တို့နိုင်ငံကိုစီးပွားရေးသာမကဘဲနဲ့အရာရာအဖက်ဖက်ဖွံ့ဖြိုးတိုးတက်မှုတွေနောက်ကျခဲ့တယ်ကျွန်တော်တို့ရဲ့ပြည်သူ့ဘဝနေကြခြင်းတွေခံစားခဲ့ရတဲ့သင်ခန်းစာတွေဟာဒီနေ့အထိကျွန်တော်တို့မှာခံစားနေရတော့မှဖြစ်ပါလေ
စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့နဲ့ငြိမ်းချမ်းရေးရရှိဖို့အတွက်စက်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲပေးဖို့တိုက်တွန်းခဲ့ကြပါတယ်။နေပြည်တော်မှာကျင်းပတဲ့မဲဆွေပွဲကိုပါတီဝင်တပေါင်းနီးပါးတက်ရောက်ခဲ့ကြပြီးအဆိုတော်သားဆိုးနန္ဒာအေယာမေလီစတဲ့အမှုပညာရှင်တွေကတေးသချင်းတွေနဲ့ဖျော်ဖြေခဲ့ကြပါတယ်။နေပြည်တော်ရှစ်မြို့နယ်မှာပြည်သူ့လွတ်တော်၈နေရာနဲ့မြို့သားလွတ်တော်၂နေရာအတွက်ကိုယ်စားလှယ်လောင်း43ဦးပါဝင်ရှင်မြန်မာဖြစ်ပါတယ်။အလားတူရန်ကုန်တိုင်းဒေသကြီးတကုံမြို့တိအရှိပိုင်းမြို့နယ်မှာကျင်းပတဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းနေမဲဆွယ်စီယုံဟော်ပြောပွဲမှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဦးတင်အောင်နဲ့မြို့သားလွတ်တော်ကိုယ်စားလှယ်လောင်းဒေါ်အေးအေးမြင့်တို့ကဟော်ပြောခဲ့ပါတယ်။တကုံမြို့တိအရှိပိုင်းမြို့နယ်အမှတ်1မှာဝင်ရောက်ရှင်ပြိုင်မဲ့လက်ရှိရန်ကုန်တိုင်းလွတ်တော်ဒုတိယဥက္ကရာဦးတင်အောင်ကစက်ခိုင်ဖွံ့ဖြိုးရေးပါတီကနောက်အစိုးရတပ်တန်းအတွက်စပီတာဝန်ထမ်းဆောင်ခွင့်ရရင်ပြည်တွင်းငြိမ်းချမ်းရေးပြည်သူ့ဗဟိုပြုအုပ်ချုပ်ရေးစနစ်ဖော်ဆောင်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုအပ်ရင်လိုအပ်သလိုပြင်ဆင်ပေးရေးအတွက်ဦးစားပေးဆောင်ရွက်သွားမယ်လို့ပြောပါရယ
်အနာဂတ်နိုင်ငံတော်အသင်းနဲ့မိဘပြည်သူများရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ရန်တည်ငြိမ်အေးချမ်းရေးကိုအပြည့်အဝအာမခံရပေးနိုင်တဲ့ပါတီကိုမှန်မှန်ကန်ကန်စုပြင်ပြီးတော့ကျွန်တော်တို့ပြည်ခိုင်မျိုးပါတီကိုထောက်ခံသွားကြမှာဖြစ်ပါရယ်ကျွန်တော်တို့ပါတီနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုပေါ်ဆောင်ပေးမယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုထူထောင်ပေးမယ်ဖွဲ့စည်းပုံခြေကွာပြင်ဆင်ရေးကိုလိုအပ်ရင်လိုအပ်သလိုပြင်ဆင်ဆောင်ရွက်ပေးမယ်ပြည်သူ့အုပ်ချုပ်ရေးစနစ်ကိုပေါ်ဆောင်ပေးပါမယ်ပြည်သူ့ဘဝပြုဘုံမျိုးတိုးတက်ရေးကိုဆောင်ရွက်ပေးမှာဖြစ်ကြောင်းပြင်ပြပါမယ်
ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနိုင်ငံတကာကအတိမတ်ပြုချီးကျူးနေချိန်မှာပြောင်းလဲချိန်တက်ပြီလို့ပြောဆိုနေကြသူတွေကိုဘာကိုပြောင်းလဲချင်တာလဲဆိုတာမေကွန်းထုတ်လို့ကြောင်းပြောပါရယ်မြို့သားလူတော်ကိုစလေလောင်းဒေါ်အေးအေးမြင့်ကစက်ခိုင်ဖွံ့ဖြိုးရေးအစိုးရဟာပြီးခဲ့တဲ့တက်တန်းမှာအပြစ်အနာစာကင်းတဲ့ဒီမိုကရေစီတစ်ပင်ကိုမပြိုးထောင်နိုင်ခဲ့ပေမဲ့နောက်9နှစ်မှာတော့လိုအပ်ချက်တွေကိုပြင်ဆင်ပြီးပုံမကောင်းမွန်တဲ့စနစ်ကိုဖော်ဆောင်သွားမယ်လို့ပြောပါရယ
်ဒီဒီမိုကရေစီတစ်ပင်9နှစ်သားတစ်ပင်ရဲ့စိတ်ပြက်စရာအခြေအနေတွေကိုကြည့်ပြီးတော့ကျမတို့ရဲ့ပါတီကဒီခိုင်ဖြိုးပါတီကမကောင်းတဲ့ဒိုင်းတွေဆွေးမြင့်နေတဲ့ဒိုင်းတွေကိုကျမတို့ပြန်ထုတ်ပြင်မယ်ရင်လောင်းပေါင်းတင်ပြီးတော့ကျမတို့မြို့ပေါ်စာကျွေးလိုက်လို့ရှိရင်ဒီ9နှစ်သားဒီမိုကရေစီကို2015နိုဝင်ဘာလ10ရက်နေ့မှာစူပေါင်းညာစွာနဲ့ပြုပြင်ပြောင်းလဲပြီးတော့ရှင်းတန်ကြီးထွက်အောင်ဆောင်ရွက်လိုက်မယ်ဆိုရင် 2020 မှာဒီဒီမိုကရေစီတစ်ပင်ကြီး10နှစ်သားဒီမိုကရေစီတစ်ပင်ဖြစ်သွားပါ
မဲဆွေပွဲမှာရန်ကုန်တိုင်းအစိုးရကဒဂုံမြို့တိအရှိပိုင်းမြို့နယ်အတွက်စက်သိန်းပေါင်း9000ကျော်အကုန်ကျခံပြီးတောလာရေးအစဉ်ပြေအောင်လမ်းသစ်တွေဖောက်လုပ်ပြင်ဆင်ပေးခဲ့တာတွေကိုပြောဆိုခဲ့ပါတယ်။အဲ့ဒီမဲဆွေပွဲကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေနဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။